ီရဝင်ကြီးချုပ်အီဘရာဟင်အယ်ဂျာဖာရီနဲ့တမရဘို့စ်တို့ပြီးခဲ့တဲ့နိုင်ပိုင်းအတွင်းကပဲအင်ဂျူရောမှာစတင်တွေ့ဆုံခဲ့ပါတယ်။အီရတ်နိုင်ငံရဲ့အနာဂတ်နိုင်ငံရေးနဲ့အီရတ်လုံခြုံရေးတပ်ဖွဲ့တွေကိုလက်ကျင့်တင်ကြားပေးရအစီအစဉ်တွေကိုဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်။ဝါရှင်တန်ပို့စ်သတင်းစာနဲ့မနေ့ကတွေ့ဆုံမေးမြန်းခဲ့စဉ်မှာတော့အီရတ်ဝင်ကြီးချုပ်ကအမေရိကန်ပြည်ထောင်စုနဲ့အီရတ်ပူးပေါင်းစစ်ဆင်မှုတွေကြောင့်လုံခြုံရေးကျိုးပမှုတွေအံ့ဩဖွယ်ရာတိုးတက်ခဲ့ကြောင်းပြောဆိုပါတယ်။အဒါအပြင်အီရတ်ဝင်ကြီးချုပ်ကအမေရိကန်တပ်ဖွဲ့တွေအီရတ်နိုင်ငံကဖြစ်နိုင်သမျှအများဆုံးထွက်ခွာစေလိုကြောင်းဒါပေမဲ့အဲ့ဒီလိုထွက်ခွာမဲ့ရဲ့အတိအကျသတ်မှတ်ရေးကိုတော့အကြမ်းဖက်သမားတွေရဲ့အတုံးချမှုကိုခံရနိုင်တဲ့အတွက်သူစန့်ကျင်ကြောင်းသတိပေးပြောဆိုလိုက်ပါတယ်။ဒီတော့တွင်အမေရိကန်ကာကွယ်ရေးဝန်ကြီးဒေါ်နယ်ရန်စပယ်ကအီရတ်နိုင်ငံရဲ့အခြေအနေတွေဆိုးဝါးနေတယ်ဆိုတာမဟုတ်ကြောင်းနဲ့တောင်ကျန်းသူတွေကအနိုင်ရနေတယ်ဆိုတာလည်းမှားကြောင်းအခိုင်အမာပြောပါတယ်။ဒီတော့တွင်မှာပဲအီရတ်နိုင်ငံဖလူဂျာမြို့မှာအမေရိကန်စစ်တပ်မရိန်းတပ်ဖွဲ့ကားထန်းတစ်ခုကိုအသေးခံကားဘုံခွဲတက်ခိုက်ခံရလို့တေဆုံးမှုတွေရှိကြောင်းအမေရိကန်စစ်တပ်ကပြောပါတယ်။အသေးစိတ်ကိုနောက်ပန်းမှာထုတ်ပြန်မယ်လို့ဆိုပါတယ်ခင်ဗျာ။